ဦးခွန်မြင့်ထွန်းခင်ဗျာအခုချုပ်ဆိုခဲ့တဲ့ဒီအပြစ်ခတ်ရစရေးစာချုပ်ကိုဘယ်လောက်အားရကျေနပ်မှုရှိပါလဲခင်ဗျာ
ကျွန်တော်တို့ရဲ့ဒီငင်းငန်းရေးအတွက်နှစ်ပေါင်းများစွာနှစ်ပေါင်း60ကျော်80နီးပါးဖြစ်နေတဲ့ဒီပြည်တွင်းဆက်ကိုအဆုံးသတ်နိုင်မှုအတွက်ပထမအဆုံးသောအုတ်မြစ်ကိုချမှတ်နိုင်ပြီလို့ကျွန်တော်အဲ့ဒါလိုအားရမှုဖြစ်ပါတယ
်ကျန်နေတဲ့အဖွဲ့တွေပါဝင်လာရေးအတွက်ကောဘယ်လိုတွေးမိလဲခင်ဗျာ
အခုကတော့ဒီကျွန်တော်တို့ NCA စာချုပ်ကိုအသက်ဝင်လာအောင်ဒီစာချုပ်မှာပါတဲ့သဘောတူညီချက်တွေအာဏာတက်ရောက်လာအောင်ဒါကိုကျွန်တော်တို့စတင်ပြီးဆောင်ရွက်နိုင်ဖို့ကြိုးစားခြင်းဖြစ်ပါတယ်ဒီစာချုပ်ကိုအကောင့်တွေပေါ်တဲ့အခါမှာတော့ကျွန်တော်ကြံရှိတဲ့ညီနောင်တိုင်းသားအဖွဲ့စည်းတွေမပါဘဲနဲ့ပြည်စုံအောင်မြင်မှုရမှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီစာချုပ်မှာပါတဲ့သဘောတူညီချက်တွေအောင်မြင်လာအောင်ကျွန်တော်တို့တိုင်းပြည်ရဲ့တကယ်စစ်မှန်တဲ့အမျိုးသားပြန်လည်တည်မြဲရဖို့စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရဖို့အတွက်ကတော့ကြံရှိနေသေးတဲ့ညီနောင်တိုင်းသားအဖွဲ့စည်းတွေပါပါဝင်ပြီးတော့လက်မှတ်ရေးထိုးပြီးဖို့လိုပါတယ်။နောက်ပြီးတော့ဒီစာချုပ်ကိုအတူတကွဖော်ဆောင်ဖို့လည်းဒါလိုပါတယ်။အဲ့ဒီအတွက်ကတော့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်တော့မှာဖြစ်ပါတယ
်။ငြိမ်းချမ်းဆွေးနွေးပွဲတွေရဲ့လုပ်မယ်ဆိုတော့တည်တာပေါ့เนาะအခုဒီစာချုပ်အရာအဲ့ဒါတွေကအောင်မြင်ဘယ်လိုဖြစ်လာမလဲခင်ဗျာ
ကျွန်တော်တို့ဒီကတော့ဟိုသမရာကြီးကိုယ်တိုင်လည်းပဲဒီပြောခဲ့တယ်လို့ပဲကျွန်တော်အခက်ခဲအကြက်တဲပေါင်းများစွာတော့ရင်ဆိုင်အောင်မှာဖြစ်ပါတယ်သို့တော်လည်းကျွန်တော်တို့တိုင်းပြည်မှာတော့အစိုးရကောဟိုတပ်မတော်ကောကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့စီတော့ပြည်သူလူထုတော့အားလုံးကတော့ဒီငြိမ်းချမ်းရေးကိုတကယ်လိုလားနေကြတဲ့အချိန်ခါဖြစ်ပါတယ်အားလုံးကတော့ယုံကြည်ကြဖို့လိုတယ်ထို့နည်းတူပဲမယုံမသားလောက်တဲ့လူတွေအတွက်ကိုလည်းဒီမယုံမသားလုံးလို့မရတဲ့ပတ်ဝန်းကျင်အခြေအနေတရားကိုလည်းဒီလူတွေရပဲထူထောင်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ခင်ဗျာအခုအဲ့တော့ဒီမှာအပြင်မှာလူတို့အနေနဲ့ပေါ့နော်ဒီငញ្ញာရေးဒီလက်မှတ်ထိုးဖို့အတွက်ကိုလက်နက်ကင်အဖွဲ့စီအများကြီးရှိရတဲ့နိုင်ငံကိုရှစ်ဖွဲ့ပဲရှိတယ်ဆိုပြီးအားလုံးအမေရပြောတဲ့လေကြားရတယ်အဲ့ဒါဘာများပြောနိုင်တယ်ခင်ဗျာ
ကျွန်တော်တို့ကတော့ဒီနိုင်ငံရေးရဒီအားလုံးပါဝင်မှုဆိုတဲ့အပေါ်မှာကျွန်တော်တို့သဘောထားတွေကတော့အချို့ကတော့အလုံးအတူတူကလက်မှတ်ရေးထိုးမှာအလုံးပါဝင်မှုဖြစ်တယ်လို့ယူဆသူကျွန်တော်လည်းထို့အညီတူပဲအလုံးအတူတူကလက်မှတ်ရေးထိုးရေးကိုကျွန်တော်စူးစမ်းခဲ့တယ်။ဒါပေမဲ့လို့အစိုးရဘက်ကလက်မခံနိုင်တဲ့အခါမှာတော့ဒီလက်မှတ်မရေးထိုးရတဲ့သူတွေကလည်းပဲနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခွင့်ရရင်အလုံးပါဝင်ရေးပဲဆိုတဲ့သဘောထားပေါ်မှာမူတည်ပြီးတော့လည်းကျွန်တော်တို့ဟိုရည်တည်ပြခဲ့ကြရတာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ရဲ့ဆိုင်ရာဒေသတွင်းစည်ရေးနိုင်ငံရေးအခြေအနေတွေနဲ့တပြည်လုံးအတွက်ကိုဒါချင့်ကြိမ်ပြီးတော့ကျွန်တော်တို့ဆုံးဖြတ်ဆောင်ရွက်ခဲ့တာဖြစ်ပါတယ်ကျွန်တော်တို့ဒီ NCA ရဲ့အနှစ်သာရကတော့နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးတော့မှဆောင်ရွက်တာ NCA ရဲ့အနှစ်သာရဖြစ်ပါတယ်ဘက်ဘက်ကပြည်ထောင်စုဆိုရဖြစ်ပြီးတော့ကျန်တဲ့ဘက်ဘက်ကကျွန်တော်တိုင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့စီများအစုပေါင်းပြောတာဖြစ်ပါတယ်အဲ့တော့ဒီတိုင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့စီများအစုပေါင်းမှာကျွန်တော်တို့တွေအားလုံးကျွန်တော်ညီနောင်တိုင်းသားအဖွဲ့စီတွေအကုန်လုံးပါဝင်ဖို့လိုပါတယ်အဲ့ဒါမှလည်းဒီ NCA ကိုကျွန်တော်တို့အောင်မြင်အောင်ထည့်တဲ့ပေါ်နိုင်မှာဖြစ်ပါတယ်ဒီအပြစ်ကရက်စေးရဲ့လူအဓိကအနှစ်သာရကတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မှုနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးအနေနဲ့ဖြေရှင်းနိုင်မှုကြောင့်မလို့ဒီနိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ဖို့ကတော့ကျွန်တော်ကြံရှိတဲ့ညီနောင်တိုင်းရင်းသားတွေမပါဘဲနဲ့ဒီနိုင်ငံရေးပြဿနာတွေဘယ်လိုမှဖြေရှင်းနိုင်မှာမဟုတ်ပါဘူးဒီအတွက်ကိုတော့ကျွန်တော်ကြိုးပမ်းပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်နောက်တစ်ခုကျွန်တော်တို့ပြောချင်တာကတော့အရင်ကာလတည်းတုန်းကတော့နိုင်ငံရေးလမ်းမြမြေပုံဆိုတာမျိုးကိုအစိုးရဘက်ကဖြစ်စေတပ်မတော်ဘက်ကဖြစ်စေတစ်ဖက်သက်ချမှတ်ခဲ့တယ်ဒီ NCA မှာကတော့နိုင်ငံရေးလမ်းမြမြေပုံဆိုတာကိုနှစ်ဦးနှစ်ဖက်ချမှတ်ပြီးတော့နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးတော့အကောင့်တွေဖော်မှာဖြစ်ပါတယ်။ဒါအနှစ်သာဖြစ်ပါတယ်။ဒါကြောင့်မနေ့ကဆွေးနွေးပွဲမှာဒီနေ့မှာဒီဒုတိယသမ္မတဒေါက်တာဆောင်မောက်ခမ်းတို့ဝန်ကြီးဦးအောင်မင်းတို့အပါအဝင်ပေါ့လေ။ဒါအစိုးရဘက်ကခေါင်းဆောင်တွေရလဲဒီနှစ်ဦးနှစ်ဖက်ညှိနှိုင်းဆောင်ရွက်တယ်ဆိုတဲ့အပေါ်မှာဒါသူတို့လည်းထက်ကတက်ကပြောပြီးတော့မှဟိုဆောင်ရွက်တာကိုကျွန်တော်တို့အနေနဲ့အားရမှုရှိပါတယ်။ဒါကြောင့်အခက်အခဲအကြက်တွေအများကြီးရှိမယ်။ဒါပေမဲ့လို့ဒါတွေကျွန်တော်တို့ကြော်လာနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
အခုချိန်တည်းရောဒီတိုင်းသားတွေပဲနဲ့မြန်မာတပ်မတော်ဘက်ကဒီအပြစ်ခတ်ရစရေးစာချုပ်ကိုအပြည့်အဝလိုက်နာမှုရှိပါသလားခင်ဗ
ျဒီအခုတော့ကျွန်တော်တို့ဒီနေ့ကျင်းပနေတဲ့တပြည်လုံးအပြစ်ခတ်ရစရေးအကောင့်တဲ့ဘူးဆိုင်ရာညှိနှိုင်းအစီအစဉ်ဝင်မှာတော့ကျွန်တော်တို့အနေနဲ့အဲ့ဒီစာချုပ်ပါအတိုင်းကျွန်တော်တို့ဆွေးနွေးမှုတွေဆုံးဖြတ်မှုတွေဆောင်ရွက်နေပါတယ်သို့တော်ဒီအောက်ခြေမှာတော့အခုလိုတိုက်ခိုက်ပြစ်ခတ်မှုတွေမှာတော့တရားနဲ့တရားမယုံကြည်မှုတွေတန်တရားတွေနဲ့အခြားသောပတ်ဝန်းကျင်အခြေအနေတွေပေါ်မှာလည်းမူတည်နေတာဖြစ်တဲ့အတွက်ကျွန်တော် NCA မှာပါတဲ့အတိုင်းအားလုံးကိုဖော်ဆောင်နိုင်ပြီလို့တော့ကျွန်တော်မပြောနိုင်သေးပါဘူး။သို့တော့မနေ့ကဆိုရင်တော့ကျွန်တော်တို့ဒီ NCA စာချုပ်လက်မှတ်ရေးထိုးနိုင်တဲ့အပေါ်မှာ RCSS နဲ့ကျွန်တော်တို့ပို့မြို့သားလက်မြောက်ရေးအဖွဲ့ချုပ်ကြားမှာဖြစ်နေတဲ့တင်းမာမှုဒါကကျွန်တော်တို့ဖြေလျှော့နိုင်မှုအတွက်ကိုဆွေးနွေးနိုင်ခဲ့ပါတယ်။အဲ့တော့ကျွန်တော်ပြည်တော်စုဝန်ကြီးဦးအောင်မင်းကကျွန်တော်တို့ပေါ့လေ RCSS နဲ့ကျွန်တော်တို့အကြားမှာသူစေစားဆွေးနွေးပေးခဲ့ပါတယ်
။ဟုတ်ကဲ့အဲ့ဒါကြီးကျွန်တော်သိပြရစေအသေးစိတ်ဘယ်လိုဖြစ်တာလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ပြည်တော်စုအဆင့်သဘောတူညီချက်တဲမှာမောက်မယ်မြို့နဲ့ရှမ်းပြည်တောင်ပိုင်းမောက်မယ်ကတူကြီးဒေသကိုကျွန်တော်တို့ရဲ့အခြေပြုဒေသအနေနဲ့အစိုးရနဲ့ကျွန်တော်နှစ်ဖက်အကြမ်းသတ်မှတ်ခဲ့ပါတယ်အ ဲ့တမတ်သဘောတူညီချက်တိုင်းပဲကျွန်တော်တို့ရက်တည်ခဲ့တယ်ဒီပေါ်မှာ RCSF ကတော့ဒီနယ်မြေဟာလက်သူတို့နဲ့လည်းဆိုင်နေဆိုပြီးတော့မှဒါသူတို့အငင်းပွားမှုဖြစ်လာတာဖြစ်ပါတယ်ကျွန်တော်မနစ်တုံးကတော့ကျွန်တော်တို့ရဲ့နောင်ကောင်ကြီးတက်စခန်းကို RCSF ကဝင်ရောက်တိုက်ခိုက်တဲ့အတွက်ကျွန်တော်နှစ်ဖက်စလုံးမှာအကြဆုံးနေရှိခဲ့ပါတယ်အဒီနေ့မှတစ်ချိန်အခုဒီခန္ဓာကနောင်ကောင်ကြီးကျွန်တော်တက်စခန်းနေရာကို RCSF ကအင်အား300ကျော်400လောက်နဲ့လာပြီးဝိုင်းထားပါတယ်လက်ရှိမှာလည်းဒီတိုင်းပဲသူတို့ဝိုင်းထားဆဲဖြစ်ပါတယ်ဒီအပေါ်မှာတခုပြောစရာရှိတာကတော့ပြည်တော်စုအဆင့်သဘောတူညီချက်တွေချုပ်ဆိုတဲ့အခါမှာ RCSF နဲ့ကျွန်တော်တို့ဟိုအစိုးရနဲ့သဘောတူညီချက်ကိုကျွန်တော် PNL လို့ကလေစာလိုက်နာဖို့လိုသလားမလိုဘူးလားထို့နည်းတူပဲကျွန်တော်တို့ PNL လို့နဲ့ပြည်တော်စုအစိုးရနဲ့ချုပ်ထားတဲ့စာချုပ်ကို RCSF ကလေစာလိုက်နာဖို့လိုသလားမလိုဘူးလားဆိုတဲ့မေးခွန်းတွေဒါတွေကရှိလာတယ်ဆိုတော့အခု NCA ကိုလက်မှတ်ရေးထိုးလိုက်တဲ့အခါမှာတော့ NCA ရဲ့ဏိဒမ်းမှာဘာပါလဲဆိုလို့ရှိရင်ရခင်ချုပ်စုခဲ့သောစာချုပ်များကိုပုံမခိုင်းပါစေခြင်းထပ်လောင်းအတည်ပြုခြင်းဆိုတဲ့အချက်ပါပါတယ်။ပါတဲ့အတွက် NCA ကို RCSF ကလည်းလက်မှတ်ထိုးလိုက်တယ်။ကျွန်တော်တို့ကလက်မှတ်ထိုးလိုက်တဲ့အတွက် RCSF နဲ့အစိုးရကြသဘောတူထားတဲ့ဟာတွေကိုကျွန်တော်တို့ကလည်းလေးစားလိုက်နာပေးရမှာဖြစ်တယ်လို့ကျွန်တော်တို့ PNL နဲ့အစိုးရကလက်မှတ်ရေးထိုးတဲ့သဘောတူညီချက်တွေကိုလည်း RCSF ကလေးစားလိုက်နာပေးရမှာဖြစ်ပါတယ်။ဒါကြောင့်မို့လို့မနေ့ကတော့ဦးအောင်မင်းကအဲ့ဒီပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့နှစ်ဖက်အကြတင်းမှမှုကိုဖြေလျှော့နိုင်ဖို့သူကိုကြီးဖြေရှင်းဆောင်ရွက်ပေးခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဝန်ကြီးဦးအောင်မင်းကဘယ်လိုများဖြေရှင်းပေးလဲကျွန်တော်အဲ့ဒါကြီးပြောပြပါဦး
အဲဝန်ကြီးဦးအောင်မင်းကတော့အဓိကအဖြစ်တော့သူအနေနဲ့ဒီကျွန်တော်တို့အခုလာတဲ့ RCSF ကဗိုလ်ချုပ်ပေါင်ခေးအနေနဲ့ RCSF ဥက္ကဋ္ဌကြီးဗိုလ်ချုပ်ကြီးကြောက်ရွံ့စစ်ကိုသူကိုစားပေါ့လေပြောဆိုပေးဖို့ကျွန်တော်တို့ဒီဂရုကြီးဒေသကိုအစိုးရအနေနဲ့ဒီကျွန်တော်တို့ PNL ကသတ်မှတ်ပေးထားတဲ့ဟာကိုပြန်လဲပြီးတော့မှဟိုဒီတမတ်ချက်ကိုဖျက်ဖို့ဆိုရလဲမလွယ်ကူတဲ့အကြောင်းပေါ့လေဒါကြောင့်ဒီကျွန်တော်တို့ရှမ်းပြည်တွင်းမှာရှိတဲ့ဒီရှမ်းပြည်သားတွေဒီလိုညီနောင်တိုင်းသားတွေချင်းကြမှာတင်းတင်းမြတ်မြတ်နဲ့တယောက်နဲ့တယောက်ပေါ့လေညီညီနဲ့သပွဲပေါ်မှာပဲဖြည့်ရှင်ကြဖို့ပြီးတော့နှစ်ဖက်မှာလည်းဒီစိတ်ရှိသီးခံကြဖို့အဲ့ဒါကိုအဓိကထားပြီးတော့ပြောပါတယ
်အဲ့တော့ရလတ်ဘယ်လိုရှိလဲခင်ဗျာ
ရလတ်ကတော့ဒီဗိုလ်ချုပ်ပေါင်ခေရတော့သူတို့ရဲ့အစဥက္ကဋ္ဌကြီးဗိုလ်ချုပ်ကြီးကြောက်ရွံ့စစ်ကိုပြန်ပြီးတော့မှသူတို့ပြန်လဲတင်ပြပေးမယ်ဆိုတဲ့အကြောင်းဒီမှာအချို့သောတည်င်းရပါလိတယောက်နဲ့တယောက်ဆက်ဆံမှုတွေမှာအချို့တည်င်းလွှဲချော်မှုတွေနားလဲမှုတွေလွှဲမှားတာလေးလဲရှိနိုင်တဲ့အကြောင်းတော့ပြောသွားပါတယ်ဒါကတော့ကျွန်တော်တို့ဒီလိုရလတ်မျိုးဗိုလ်ချုပ်ပေါင်ခေရလဲပြောခဲ့တဲ့အတွက်ဒါကျွန်တော်တို့နှစ်ဖက်အကြားမှာတင်မာမှုတွေကိုကျွန်တော်တို့ရှော့ချနိုင်လိမ့်မယ်ဒီလိုကျွန်တော်တို့ညှော်လင့်ပါတယ
်မြန်မာပြည်ရဲ့နိုင်ငံရေးအခြေအနေဥက္ကုမြင့်တို့ဘယ်လိုအကဲခတ်ပါသလဲခင်ဗျာ
ကျွန်တော်တို့ဒီမြန်မာပြည်ရဲ့အခြေအနေကတော့အစိုးရကနေပြီးတော့ကျွန်တော်တို့အကောင့်ကိုပဲတွားဖို့အတွက်ကိုအားလုံးကလည်းရည်စူးနေကြတာဖြစ်ပါတယ်။ဒါတော့ဒီကြောင့်ကျွန်တော်တို့90ခုနှစ်ရွေးကောက်ပွဲကျင်းပပြီးစီးတဲ့အချိန်မှာပြည်သူလူထုကအင်တာမျှော်လင့်ချက်ကြီးခဲ့တယ်။အဲ့ဒီကာလမှာဘယ်လိုပဲဖြစ်ဖြစ်အားလုံးကတိုင်းပြည်ရဲ့ကောင်းကောင်းကျိုးလို့ကြမယ်ဆိုတဲ့စိတ်ဓာတ်အားလုံးမှာတက်ကြွခဲ့တယ်။သို့တော်လည်းအဲ့ဒီကာလကစစ်အစိုးရအဲ့ဒီလူထုရဲ့တက်ကြွမှုကိုရိုက်ချိုးပစ်ခဲ့တဲ့အတွက်ဒီကနေ့ကျွန်တော်တို့ဒီလိုဒုက္ခမျိုးတွေကြုံနေရတာဖြစ်ပါတယ်။အခု NCA စာချုပ်ကိုလက်မှတ်ရေးထိုးလိုက်တဲ့အချိန်မှာပြည်သူလူထုရဲ့မျှော်လင့်ချက်ကလည်းပဲ90ခုနှစ်ရွေးကောက်ပွဲပြီးစတော့လို့ပဲငါတို့တိုင်းပြည်အတွက်ကိုကောင်းရကောင်းကျိုးတွေလုပ်နိုင်တော့မယ်ဆိုတော့မျှော်လင့်ချက်တွေရှိနေတယ်အဲ့ဒီမျှော်လင့်ချက်တွေအားတက်မှုတွေကိုကျွန်တော်တို့ကဆက်လက်သေဆောင်သွားနိုင်မယ်ဖို့လို့တယ်အဲ့လိုဆက်လက်သေဆောင်သွားနိုင်မယ်ဆိုရင်တော့ကျွန်တော်တို့ကအမျိုးသားပြန်လည်တည်မြဲရေးကိုရယူနိုင်မယ်ဒီမိုကရေစီပြည်တော်ဖယ်ရယ်ပြည်တော်စုကိုထူထောင်နိုင်အဲ့ဒါအောင်မှမရယူနိုင်ဘူးဆိုရင်တော့ကျွန်တော်တို့အစိုးရမှလည်းအောင်ပွဲမရှိဘူးတပ်မတော်တို့လည်းအောင်ပွဲမရှိဘူးကျွန်တော်တို့တော့လည်းအောင်ပွဲရှိမှာမဟုတ်ပါဘူး
ဦးခွင့်ပြုတော့ကျေးဇူးအထူးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါ